မြန်မာနိုင်ငံမှာဆေးရနာရှင်စန့်ကျင်ရေးတောင်းဆိုဆန္ဒပြရင်းအသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုတဲ့အနေနဲ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအမတ်ရအောင်မွေးပွဲအထိမ်းအမှတ်တစ်ခုတန်ယုံဝင်းအတွင်ဒီနေ့ပြုလုပ်ခဲ့ပါတယ် In Memory and Honor of Fallen Heroes မြန်မာနိုင်ငံအတွင်းအသက်စည်ခဲ့ကြသောသူရဲကောင်းများကိုဂုဏ်ပြုပါသည်ဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတန်းကိုတန်ယုံအတွင်းကကြောက်တဲ့တိုင်းပေါ်မှာမမောင်သွင်းတင်ထားတဲ့အောက်မှာလည်းအမတ်တရအောင်မွေးပွဲအဖြစ်နဲ့ပန်းတွေကိုစီချထားပေးတဲ့ဓာတ်ပုံကိုလည်းအမေရိကန်တန်ယုံလူမှုကွန်ရက်မှာတင်ထားပါတယ်။ရန်ကုန်ကမာရွတ်မြို့နယ်လဲရန်လမ်းမပေါ်မှာရှိတဲ့အထက်က၅ကျောင်းရှိမှာဆန္ဒပြရင်ကြာဆုံးသွားတဲ့ကိုကြီးကြီးအောင်ထက်နိုင်အတွက်တာမကြီးသောမတ်စ်ဗိုင်ဒါနဲ့ဇနီးတို့ကမတ်လ26ရက်နေ့မှာလွမ်းသူပန်းကွေချခဲ့ကြပါသေးတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းမှုဆန့်ကျင်ရေးငြိမ်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တို့ကအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရတန်းဖို့ဖန်ဆီးထားတဲ့အရသာကောင်းဆောင်တွေကိုပြန်လွတ်ပြီးဒီမိုကရေစီနိလန္ဒကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်လွှဲပေးဖို့အမေရိကန်တန်ယုံကအချိန်ချင်းကြီးညာချက်ထုတ်ပြန်တောင်းဆိုထားသလိုအာဏာသိမ်းစစ်ကောင်းဆောင်တွေအပေါ်ဒဏ်ခအရေးယူမှုတွေကိုလည်းအမေရိကန်အစိုးရကချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျာ